သမဂလုံခြုံရေးကောင်စီအနေနဲ့ဆီးရီးယားပြည်တွင်းစစ်နဲ့ကမ္ဘာတစ်ဝန်းကတခြားပဋိပက္ခတွေကိုပြည်လဲအောင်ဖြည့်ရှင်းပေးဖို့ပြက်ကွက်ခဲ့တဲ့အတွက်အဖွဲ့ဝင်အဖြစ်တာဝန်ပေးတာကိုလက်မခံနိုင်ဘူးလို့ဆော်ဒီအရေဗျာနိုင်ငံကညှင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီရဲ့လုပ်ငန်းတွေကိုထိခိုက်စေတဲ့မူဝါဒနှမျိုးကွဲနေပြီးတော့ကမ္ဘာကြီးရဲ့လုံခြုံမှုနဲ့အေးချမ်းတာယာဝပြောမှုကိုအတိအကျဖော်ဆောင်နိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကိုမလုပ်နိုင်သေးသေးပြေတော့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်ဘူးလို့ဆော်ဒီနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေကကြေညာလိုက်တာပါ။နှစ်နှစ်ခွဲကြာပြီးခဲ့ပြီဖြစ်တဲ့ဆီးရီးယားနိုင်ငံပြည်တွင်းစစ်အတွင်းသွေးထွက်တန်ရုံမှုတွေဖြစ်ပွားစေခဲ့ရမှာသမရဘရှာအာဆတ်ရဲ့လောက်ရတွေပေါ်အရေးယူအပြစ်ပေးတဲ့ဆုံးဖြတ်ချက်တစ်စုံတရာမချမှတ်နိုင်ခဲ့တာကိုဆော်ဒီအရေးပြရနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေကထူးထူးခြားခြားပြစ်တင်ဝေဖန်လိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်လက်မခံဘူးဆိုတဲ့စော်ဒီအစိုးရရဲ့ညှင်းပယ်ချက်ဟာတခါမှမကြုံဘူးတဲ့အဖြစ်ပါပဲလို့ကုလသမဂ္ဂပြောခွင့်ရသူမာတင်နက်စရဂီကယူဆတယ်လို့ဆိုပါတယ်။ရုရှားနိုင်ငံကတော့လုံခြုံရေးကောင်စီကမကြခင်ကမှဆီးရီးယားဓာတုလက်နဲ့ဖျက်သိမ်းရေးအတွက်ဆုံးဖြတ်ချက်တွေချမှတ်ခဲ့ကြောင်းစော်ဒီကအဖွဲ့ဝင်အဖြစ်လက်မခံဘူးလို့ညှင်းလိုက်တာကိုအံ့ဩတယ်လို့လည်းပြောလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ဟာဆီးရီးယားအပေါ်ပြစ်တင်ရေးယူဖို့ဆုံးဖြတ်ချက်ချရေးမှာ၃ချိန်တိုင်ဗီဒီယိုအာဏာသုံးပယ်ချခဲ့ကြပါတယ်။စော်ဒီအရေဗျနိုင်ငံဟာဆီးရီးယားသမ္မတဘရှာအာဆတ်ကိုစန့်ကျင်တဲ့သဘုံတွေကိုထောက်ခံနေတဲ့နိုင်ငံဖြစ်ပါတယ်ရှင်။